အိန္ဒိယရဲ့ COVID-19 ဒုတိယလိုင်းမှာဒီကနေ့ဧပြီလ17ရက်နေ့တည်းကူးစက်အတည်ပြုလူနာ 35,289 ရောက်တဲ့ဆန်ချိန်ကျိုးသွားပါတယ်။ဒါကြောင့်ကာကွယ်ဆေးအမြန်ဆုံးထိုးကြဖို့တိုက်တိုက်တွန်းတွန်းလုပ်နေကြပြီးတချို့ပြည်နယ်တွေမှာကူးစက်မှုနှုန်းလျှော့ချနိုင်အောင်ကန့်သတ်တာမြင်မိန့်တွေချဖို့လည်းပြန်ပြီးတော့စဉ်းစားနေကြပါပြီ။ဝန်ကြီးချုပ်နရင်ဒရာမိုရီကကာကွယ်ဆေးထိုးတဲ့အိန္ဒိယနိုင်ငံသားတွေကာကွယ်ဆေးထိုးကြဖို့တွန်းအားပေးတဲ့အနေနဲ့၄ရက်ကြာကာကွယ်ဆေးထိုးပွဲတော်ကိုဒီကနေ့တနင်္ဂနွေနေ့မှာစတင်ခဲ့ပါတယ်။ဒေးလီမြောက်ပိုင်းကမြို့တော်ဝင်ဂျိုင်ပရာကတ်ကလည်းကာကွယ်ဆေးထိုးပွဲတော်ကိုနိုင်ငံတော်ဝန်ကျင်းပတာနဲ့ပတ်သက်လို့အခုလိုပြောပါတယ်။
11 से 14 तक पूरे देश के अंदर टीका उत्सव के रूप में मना रहे
ဝန်ကြီးချုပ်နရင်ဒရာမိုရီရဲ့ဦးဆောင်လမ်းညွှန်ချက်အတိုင်းကျွန်တော်နေမြေထဲမှာရှိတဲ့ကာကွယ်ဆေးထိုးဌာနတွေအားလုံးနဲ့ကာကွယ်ဆေးလာထိုးတဲ့သူတွေဆေးထိုးပေးသူတွေရောကျန်းမာရေးဝန်ထမ်းတွေပါမကျန်ဆရာဝန်သူနာပြုကျန်းမာရေးဌာနကစီးရေးစချီနဲ့ကာကွယ်ဆေးထိုးရမှာတာဝန်ကျသူအားလုံးကိုချီးကျူးဂုဏ်ပြုပါတယ်လို့ပြောသွားတာပါ။အိန္ဒိယနိုင်ငံမှာဇန်နဝါရီလကစပြီးကာကွယ်ဆေးတန်100ကျော်ထိုးပေးခဲ့ပြီးဖြစ်ပေမဲ့တချို့ပြည်နယ်တွေမှာကာကွယ်ဆေးမလုံမလောက်ဖြစ်နေသေးပါပဲ။သေဆုံးသူဥယျာဉ်တိုးလာနေပြီးဒီနေ့တရက်ထဲမှာတွင် COVID-19 ကြောင့်သေဆုံးသူ839ယောက်ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အိန္ဒိယမှာကိုဗစ်အတည်ပြုလူနာ 73.35 သန်းနဲ့ကမ္ဘာမှာတတိယအများဆုံးကူးစက်နေတဲ့နိုင်ငံဖြစ်ပါတယ်။ထိုင်းနိုင်ငံမှာလည်းဒီနေ့တရက်ထဲတွင်ကူးစက်ခံရသူအသစ်969ယောက်ရှိပြီးတရက်ထဲကူးစက်မှုနှုန်းအမြင့်ဆုံးကိုတက်လာပါတယ်။ထိုင်းနိုင်ငံဟာတတိယလှိုင်းတန်းကိုခံစားနေရတယ်ဆိုပေမဲ့ဒီနေ့မှာအသေးပြောက်စီးရင်တော့မတွေ့ရသေးပါဘူး။ပိုးတွေ့အတည်ပြုလူနာသစ်တွေနဲ့ပေါင်းလိုက်ရင်ထိုင်းနိုင်ငံမှာကူးစက်ခံရသူစုစုပေါင်း 32,625 ယောက်နဲ့သေဆုံးသူ69ယောက်ရှိပြီဖြစ်တဲ့အကြောင်းထိုင်းနိုင်ငံရဲ့ COVID-19 သတင်းစုဆောင်းတဲ့ဌာနမှဖော်ပြထားပါတယ်။